Iran Islam ရဲ့သမ္မတနိုင်ငံရဲ့ဩဇာအကြီးဆုံးလုံခြုံရေးအဖွဲ့ Iran တော်လှန်ရေးပြည်ဆောင်တပ်ကိုပြစ်မှတ်ထားပြီး American အစိုးရကပထမဆုံးအချိန်ဖြစ်တဲ့နိုင်ငံခြားအစိုးရအစိတ်ပိုင်းတစ်ခုကိုအကြမ်းဖက်ဝါဒဆွဲအဖွဲ့ဖြစ်သတ်မှတ်ဖို့ရှိနေပါတယ်။ဒီကိစ္စဟာနိုင်ငံခြားရေးဝန်ကြီးဌာနကဥဆောင်တဲ့ထူးခြားတဲ့ဆောင်ရွက်ချက်ဖြစ်တဲ့ Iran ဟာအကြမ်းဖက်ဝါဒကိုထောက်ပံ့နေတဲ့နိုင်ငံတစ်ခုအဖြစ်တယ်မဟုတ်ဘဲ Iran တော်လှန်ရေးပြည်ဆောင်တပ်ကနိုင်ငံရေးဥဆောင်မှုအဖြစ်နဲ့အကြမ်းဖက်ဝါဒကိုမြင့်တင်ပြီးငွေကြေးထောက်ပံ့မှုထဲထဲဝင်ဝင်ပတ်သက်မှုရှိတယ်ဆိုတော့အမှန်တရားကိုအသိအမှတ်ပြုလိုက်တာဖြစ်တယ်လို့သမ္မတဒေါ်နယ်ထရန့်ကကြေညာချက်ထုတ်ပြောဆိုထားပါတယ်။အီရန်ဒေါ်လာရေးပြည်ဆောင်တက်ဟာအီရန်အစိုးရအတွက်တော့ကမ္ဘာတစ်လွှာအကြမ်းဖက်ဝါဒီတွေကိုလှုံ့ဆော်မှုမှာစီမံညွှန်ကြားအကောင့်ထဲဖော်မှုတာဖြစ်တယ်လို့လည်းဖော်ပြထားပါတယ်။သတင်းတပတ်အတွင်းသက်ရောက်မှဖြစ်ပြီးအီရန်တော်လှန်ရေးပြည်ဆောင်တပ်ရဲ့လက်ရွေးစင်ကတ်တပ်ဖွဲ့လည်းပါဝင်မဲ့အမေရိကန်ရဲ့အရေးယူဆောင်ရွက်မှုအရအီရန်တော်လှန်ရေးပြည်ဆောင်တပ်ကိုဘလို့ပုံစံထောက်ပံ့မှုမျိုးမဆိုယာဆွေးမှုမြောက်မှဖြစ်ပါတယ်။အီရန်တော်လှန်ရေးပြည်ဆောင်တပ်နဲ့စီးပွားရေးလုပ်တာဒါမှမဟုတ်လေထောက်ပံ့မှုတွေဟာအန္တရာယ်ရှိတယ်ဆိုတာကိုဒီဆောင်ရွက်ချက်နဲ့ရှင်းရှင်းလင်းလင်းဖြစ်အောင်လုပ်လိုက်တာလို့လည်းအမေရိကန်သမ္မတရဲ့ကြေညာချက်မှာဖော်ပြထားပါတယ်ရှင်။